မြန်မာစစ်တပ်ရဲ့အစစ်မြင့်အရာရှိတအူးကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုလှုပ်ဆောင်လိုက်ပြီးတပြိုင်နက်တည်းမှာပဲမြန်မာအစိုးရနဲ့နီးနီးကပ်ကပ်ဆက်ဆံမှုတွေဆက်ပြီးလှုပ်ဆောင်နေတာဟာတဘာဝမကျတဲ့အနေအထားဖြစ်တယ်လို့မြန်မာရေးသုံးသပ်သူတအူးကဝေဖန်လိုက်တာပါကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်လိုက်ပြီးကမှမြန်မာအမေရိကန်အစိုးရအနေနဲ့အပြောနဲ့လက်တွေလဲကိုက်ညီဖို့လိုတယ်လို့ Heritage Foundation အဖွဲ့ရဲ့အာရှရေးရာဌာနညွှန်ကြားရေးမှူး Walter Lohmann ကဝေဖန်ခဲ့တာပါဆက်သွယ်မေးမြန်းထားတဲ့မအေးတန်နာကျော်ကပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ American ဆိုရရဲ့ရွေးချက်တွေပြည့်မီဖို့ဆိုရင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအတွက်ဆန်နှုံးစင်တာတွေကိုတည်ချချပြပြီးတော့ဒါတွေကိုမပြည့်မီနိုင်ရင်ဘလို့အကျိုးဆက်နဲ့ရင်ဆိုင်ရမလဲဆိုတာတတ်မှတ်တဲ့မူဝါဒတစ်ခုလိုအပ်ပါတယ်လို့ American အခြေစိုက် The Heritage Foundation အဖွဲ့ရဲ့အာရှရေးရာဌာနညွှန်ကြားရေးမှူး Walter Lohmann ကပြောသွားပါတယ်မြန်မာနိုင်ငံက Directorate of Defense Industries DDI ကကာဝေးရေးဌာနပစ္စည်းထုတ်လုပ်ရေးရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုမြောက်ကိုရီးယားနဲ့မြန်မာကြားလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်မှုကြောင့်တိုက်ခတ်ပိတ်ဆို့မှုချမှတ်လိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဇူလိုင်လ2ရက်နေ့ကပဲကြေညာသွားတာပါဒီရေးယူဆောင်ရွက်မှုဟာဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုပဲအဓိကပြစ်မှတ်ထားတာဖြစ်ပြီးတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ဖို့အပြုသဘောဆောင်တဲ့ခြေလှမ်းတွေဆက်ပြီးတော့ရှောက်လှမ်းနေတဲ့မြန်မာအစိုးရအပေါ်မှာပြစ်မှတ်ထားတာမဟုတ်ပါဘူးလို့ဗန္ဓာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။အဲဒါဆိုရင်တော့အမေရိကန်အစိုးရရဲ့သဘောထားကတော်တော်ကိုထူးဆန်းနေပါတယ်လို့မစ္စတာဝေါ်တာကထောက်ပြပါတယ
်။ I think basically it's impossible that DDI and General Tinte could possibly be involved in
DDI ဌာနနဲ့ဘူဂျိုဂျီတိန်ထေတို့ကအစိုးရမတီးပဲသူတို့သဘောနဲ့ကြီးပဲတက်တဲ့မြောက်ကိုရီးယားလက်နက်တွေဝယ်လို့မရနိုင်ပါဘူးလက်ရှိတာဝန်ထမ်းဆောင်နေတဲ့ဘူဂျိုဂျီတိန်ထေဦးဆောင်တဲ့ DDI ဌာနဟာကာဝေးဝန်ကြီးဌာနရဲ့တစိုက်တရေသားပါမြန်မာကာဝေးဝန်ကြီးဌာနကလည်းမြန်မာအစိုးရရဲ့တစိုက်တရေသားဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာဟာလူပုဂ္ဂိုလ်တူတယောက်နဲ့ပဲဆိုင်တဲ့ပြဿနာမဟုတ်ပါဘူး။မြန်မာအစိုးရနဲ့ဆိုင်တဲ့ကိစ္စပါ။မြန်မာအစိုးရခေါင်းဆောင်တွေပဲဒီကိုလာလာဒီကခေါင်းဆောင်တွေပဲမြန်မာပြည်ကိုသွားသွားမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးပြတ်တောက်ဖို့လှုပ်ဆောင်နေပါတယ်ဆိုပြီးအာမခံပြောဆိုနေပြီးတစ်ပတ်ကကြာတော့လည်းသူတို့အစိုးရရဲ့ကိုယ်စားလှယ်တယောက်ကမြောက်ကိုရီးယားနဲ့လက်နက်အရောင်းဝယ်လုပ်နေတာမျိုးဘယ်လုပ်လို့ရပါမလဲ။တကယ်တမ်းကျတော့မြန်မာအစိုးရနဲ့မြောက်ကိုရီးယားကြားမှာစစ်ပဆန်ဆက်ဆံမှုရှိနေတော့မှာပဲ။
The Heritage Foundation အဖွဲ့ကအာရှရေးရာဒါရိုက်တာ Walter Lohmann ပြောသွားတာဖြစ်ပါတယ်။အဲလိုမျိုးမြန်မာနိုင်ငံရဲ့အနေအထားကိုလက်ခံနေဆိုရင်တော့ American အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့မူဝါဒကိုမေးခွန်းထုတ်ဆရာဖြစ်နေပါတယ်။အဲလိုအနေအထားမျိုးကိုလည်း American မူဝါဒချမှတ်သူတွေကလုံးဝမလိုလားပါဘူးလို့ Mr. Lohmann ကပဲပြောပါတယ
်။ I think that Congress is actually beginning to wake up from just going along with whatever the administration wants to do on Burma you had
မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဆွေကဖြစ်စေရင်တဲ့ပုံစံတိုင်းလိုက်ပြီးလုပ်နေကြတာကတော့အခုတော့လွတ်တော်လဲမလုပ်သင့်တယ်ဆိုတော့သတိရလာပါပြီဒီမြောက်ကိုရီးယားမြန်မာကိစ္စကိုနှစ်ပေါင်းများစွာအလေးထားပြီးလှုပ်ဆောင်ခဲ့တဲ့သူတွေရှိပါတယ်ဥပမာအထက်လွတ်တော်မတ် Mitch McConnell ပါ Mr. McConnell ကလည်းဆွေရသဘောတူလိုက်ဆောင်ရွက်နေပါတယ်ဒါပေမဲ့ကျွန်တော်ပြောခဲ့သလိုပါပဲလွတ်တော်ထဲမှာလည်းမြန်မာနိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့စိတ်ပူနေကြတဲ့သူတွေရှိပါတယ်သူတို့ပြင်အခုလိုမြန်မာနဲ့မြောက်ကိုရီးယားရဲ့စီးရီးဆက်ဆံမှုတွေလက်နက်ရောင်းဝယ်မှုတွေနဲ့ပတ်သက်ပြီးကြားလာရတော့လွတ်တော်ထဲမှာလည်းအလံတရားဖြစ်လာသူတွေရှိပါတယ်။ဒါမျိုးတွေကိုလွှတ်ပေးထားလို့တော့မဖြစ်တော့ဘူး။တားမှရတော့မယ်ဆိုတာမျိုးတွေလည်းဖြစ်လာပါတယ
်။ The Heritage Foundation ကအာရှရေးရာဌာနညွှန်ကြားရေးမှူး Mr. Walter Lohmann ပြောသွားတာဖြစ်ပါတယ်။ဒီ American ရဲ့အရေးယူဒဏ်ခတ်မှုထိတဲ့ဒုတိယဗိုလ်ချုပ်ကြီးသိန်းထေးဦးဆောင်ပြီးတော့ကာကွယ်ရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ DDI ကိုလည်းမြောက်ကိုရီးယားစီကနေပြီးတော့စစ်ပစ္စည်းဝယ်ယူမှုနဲ့အမေရိကန်ပြည်အောင်စုက2012ခုနှစ်ဇူလိုင်လကပဲတန်ခတ်ပိတ်ဆို့မှုချမှတ်ထားတာဖြစ်ပါတယ်။မြန်မာအစိုးရကတော့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်18ကိုလိုက်နာမှာဖြစ်တဲ့အကြောင်း2012ခုနှစ်နိုဝင်ဘာလကလူသိရှင်ကြားကြေညာခဲ့ပါတယ်။အဲ့ဒီလုံခြုံရေးကောင်စီရဲ့အဆုံးဖြတ်ချက်ကမြောက်ကိုရီးယားစီကနေစစ်ပစ္စည်းဝယ်ယူမှုနဲ့တခြားအထောက်အကူတွေကိုတားမြစ်ထားတာဖြစ်ပါတယ်ရှင်။